ဒီကနေ့ဟောမယ့်တရားတော်ကတော့ဝိပဿနာလုပ်ငန်းစဉ်တရားတော်ကြီးပဲဝိပဿနာရှုဖို့လုပ်ငန်းစဉ်တွေကိုကမ္မထမ်းပေးတဲ့အနေနဲ့ဟောသွားမယ့်တရားတော်ကြီးလို့ဆိုလိုတယ်ဒီတရားတော်ကိုအခုလို့ဟောရတာကတော့နိုင်ငံတော်ဗုဒ္ဓသာသနာအဖွဲ့ကြီးရဲ့အဖွဲ့ခွဲဖြစ်တဲ့ပฏิပတ်တိသာသနာနှုတ်ကအဖွဲ့ကလျှောက်ထားတောင်းပန်လို့ဟောရတာပဲအဲဒီသာသနာတရားကအဖွဲ့ရဲ့လျှောက်ထားပုံကတော့ဗမာပြည်မှာလဲနေလေအောင်မြင်းဆောင်မကြံလူတိုင်းလူတိုင်းဝိပဿနာလုပ်ငန်းစဉ်ကိုနားလည်ပြီးအားထုတ်နိုင်အောင်သိလွယ်တဲ့နည်းနဲ့လဲဟောပါတဲ့ပြီးတော့သွာလာရောင်းဝယ်ရင်အလောက်ကင်မပြဲပဲအားထုတ်သွားနိုင်အောင်လွယ်ကူတဲ့နည်းနဲ့လဲဟောပါတဲ့အင်းဒီလျှောက်ချားထားတဲ့အတိုင်းဟောရမယ်ဆိုတော့ကျန်ငါစကားတွေအကြောင်းယုတ်တိတွေဒီလိုနည်းနည်းလာတွေကိုထုတ်ပြနေဖို့မလိုတော့ပါဘူးပြီးတော့အချိန်ကလည်း15မိနစ်တည်းဆိုတော့တကယ်တမ်းအားထုတ်သွားရမယ်လုပ်ငန်းစဉ်ကိုကြည့်လွယ်လွယ်နဲ့တဲတို့ဟောသွားရတော့မှာပဲကဲစပြီးဟောတော့မယ်တတော်အမှတ်ရလည်းရဲ့သံဃာနောအတိလည်းရဲ့ဝိဟာရေရနေရာဤအယံအမှတ်ရစေတိပီနေဆိုတဲ့ဒီစကားဒီဟောငါဖျားကိုအားထားနေကြတော့သင်္ချေသားအခြေသမီးတို့အတွက်အမာကံဘုရားရှင်ဖြစ်သောငါတို့ဤအနုသာသနီအကျဉ်းငြိယထာထပြတော်မူသောအဆုံးမတော်ကြီးပါပေ၏ပါဠိလိုကတတော်သံသာနောဗမာလိုကအမှားရစေတိပိနေဆိုတဲ့ဒီစကားနှလုံးအတိတ်အားဖြင့်အမတန်ကျေပြန့်တယ်ပိရိကသုံးပုံနဲ့ညီမျှနေတယ်ဝိပဿနာလုံငန်းစဉ်ဟူသမျှဟာလေဒီစကားနှလုံးထဲမှာအတွင်းဝင်နေတယ်။ဒါကြောင့်အမှတ်ရပြီးသိရတဲ့ဒီဝိပဿနာလုပ်ငန်းဟာဘုရားသာသနာတော်မှာအရေးကြီးဆုံးလုပ်ငန်းကြီးလို့ဆိုနိုင်တယ်။နေရာတကာမှာမှတ်ရပြီးသိနေရဆိုရင်ဘုရားသာသနာတော်မှာကိစ္စပြီးသွားတော့တာပဲ။ကိစ္စပြီးဆိုတာကသောတာပန်သရဂံအနာဂံယဟန္တာဖြစ်သွားတာကိုပဲဆိုလိုတယ်။ဒီထဲမှာအယုတ်ဆုံးသောတာပန်ဖြစ်သွားတယ်ဆိုရင်ကိုအပေဘေးကလုံးဝလွံ့မြောက်သွားတော့တာပဲ။ဒါကြောင့်ပေဘေးကလွတ်ချင်တဲ့လူတိုင်းအမှတ်ရပြီးသိရတဲ့ဒီဝိပဿနာလုပ်ငန်းကြီးကိုပြည့်စုံအားထုတ်သွားကြဖို့ပဲ။ဒီနေရာမှာအမှတ်ရပြီးသိရမယ့်ဌာနကဘယ်နှပါးရှိသလဲလို့ဆိုရင်6ပါးရှိတယ်။ဘာများလဲလို့ဆိုရင်မြင်တာကတဏ္ဏာ၊ကြားတာကတဏ္ဏာ၊နားတာကတဏ္ဏာသရာကတဌာနာ၊ထိတာကတဌာနာ၊သိတာကတဌာနာ။ဟောဒီ6ဌာနာပါပဲ။ဒီ6ဌာနာကို ద్వార 6ပါးလို့ခေါ်တယ်။ဒီ ద్వార 6ပါးကသင်္ချာပေါ်လာတဲ့ယုံနာတွေကိုမရှုမမှတ်လို့အမှန်အတိုင်းမသိရင်နေသဒုက္ခအတ္တလို့ထင်မြင်ဆွဲလာပြီးကိလေသာတွေ၊ကံတွေဖြစ်ပွားသွားနိုင်တယ်။အဲဒီကံတွေကဘဝတဏှာဆင်းရဲတွေဖြစ်ပွားသွားနိုင်တယ်။ရှုမှတ်ပြီးအမှန်အတိုင်းသိနေရင်တော့အဲဒီနေသဒုက္ခအတ္တအစွဲတွေကိလေသာတွေကံတွေဘဝတဏှာဆင်းရဲတွေဖြစ်ခွင့်မရပဲငြိမ့်သွားနိုင်တယ်။ဒါကြောင့်မြင်ရဌာနကလည်းမြင်တိုင်းမြင်တိုင်းမြင်တယ်မြင်တယ်လို့ရှုမှတ်ပြီးသိရမယ်။ကြားရဌာနကလည်းကြားတယ်ကြားတယ်ကြားတယ်ကြားတယ်လို့ရှုမှတ်ပြီးသိရမယ်။နာယဌာနကလည်းနာတိုင်းနာတိုင်းနာတယ်နာတယ်လို့ရှုမှတ်ပြီးသိရမယ်။သာယဌာနကလည်းရတာကိုဒီတိုင်းဒီတိုင်းသိတယ်သိတယ်လို့ရှုမှတ်ပြီးသိရမယ်။တိရဌာနကလည်းဒီတိုင်းဒီတိုင်းထီးရထီးတယ်လို့ရှုမှတ်ပြီးသိရမယ်။ဒီထီးမှုဆိုတာကတော့ဌာနအားဖြင့်အလွန်ကျယ်ဝန်းတဲ့အတွက်မှတ်သိရမယ်ထီးသိမှုတွေကလည်းအလွန်ပဲများတယ်။ခြေကစားပြီးခေါင်းထီးတစ်ခုလုံးအတွင်ရောအပြင်ရောအသွေးသားကောင်းတဲ့နေရာတိုင်းနေရာတိုင်းကထီးသိမှုတွေအများကြီးပဲထင်ရှားနေတယ်။အဲ့ဒါတွေကိုအကုန်လုံးသိအောင်ရှုမှတ်သွားဖို့ပဲ။ပြီးတော့ကိုယ်ရဲ့ဆန်းနေသွားတယ်ရတဲ့ထိုင်နေအိတ်တဲ့ဖောင်းနေပိနေလို့ဒီလိုဆိုရတာတွေကလည်းဒီထိသိမှုတွေကြီးပဲလက်ထဲခြေထဲကိုယ်ထဲပိုက်ထဲများမှာရှိပြီးနေတဲ့ကာမတာရယုံနဲ့တိုက်ခိုက်ပြီးတွေ့ထိယုတ်တွေအသိအသိထင်ရှားဖြစ်နေတာတွေပဲဒါကြောင့်ကိုယ်မှုဆန်းမှုစသည်ကိုပြုပြင်တိုင်းပြုပြင်တိုင်းလဲကိုယ်ရဲ့ဆန်းနေသွားတယ်ရတဲ့ထိုင်နေအိတ်တဲ့ဖောင်းနေပိနေစသည်ဖြင့်အကုန်လုံးသိအောင်ရှုမှတ်သွားဖို့ပဲပြီးတော့ကြံသိရဌာနကလည်း ကျန်စီစဉ်းစားတိုင်းစိတ်ကူးတိုင်းပြီးတိုင်းကျန်နေစဉ်းစားတယ်ပြီးရစသည်ဖြင့်ရှုမှားပြီးပြရမယ်။ဟောအခုပြောခဲ့တာတွေဟာဝိပဿနာရဲ့အခြေခံလုံငန်းစဉ်ပဲ။ဒါတော့ဆိုရင်အခြေခံလုံငန်းစဉ်မှာတော့ပြည့်စုံနေပါပြီ။ဒီလုံငန်းစဉ်တည်းရှုမှားသွားမယ်ဆိုရင်နာမရူပဝိသေရဉာဏ်ကစားပြီးအနုလောမဉာဏ်မဲ့ဉာဏ်ဖွဉာဏ်တိုင်အောင်ဝိပဿနာဉာဏ်စဉ်တွေဟာသူ့လိုလိုပဲတိုးတက်တိုးတက်ပြီးဖြစ်သွားနိုင်ပါတယ်။ဒါပေမဲ့အာထုခာဇမှာတော့အခုပြောခဲ့တဲ့အတိုင်းဓွား6ပါးလုံးကသိမှုရဲ့ဟူသမျှကိုအကုန်လုံးလိုက်ပြီးတော့စိတ်စိတ်ဆတ်ဆတ်မမှတ်နိုင်သေးဘူး။ဒါကြောင့်ဒီလိုတမာရညာအာမရှိသေးခင်မှာတော့ရှုမှတ်စရာခန်းနေတဲ့ခါကြမ်းညာခါလို့လေကစားပြီးရှုမှတ်ရတယ်။ယုံနဲ့နာဒီနှမျိုးတဲကဆိုရင်နာဆိုတာကသိမ်မွေ့လို့အသိခက်တယ်။ယုတ်ဆိုတာကတော့ကျန်းနှထင်ရှားလို့ပြီးလွယ်ပါတယ်။ဒါကြောင့်အာရဇပုဂ္ဂိုလ်မှာယုတ်ကစားပြီးရှုမှတ်ရတယ်။ရုပ်ထဲမှာလည်းမြင်ရတဲ့အစင်းရုပ်ကြားရတဲ့ပန်းရုပ်အစရှိတဲ့ဒီလိုဥပါဒရုပ်တွေကသိမ်မွေ့လို့အသိခဲ့တယ်တွေ့တီရတဲ့မဟာဝိယုတ်ကြီးတွေကတော့ဉာဏ်နဲ့ထင်ရှားလို့သိလွယ်ပါတယ်ဒါကြောင့်တွေ့တီရတဲ့မဟာဝိယုတ်ကြီးတွေကစားပြီးရှုမှတ်ရတယ်ဒီမဟာဝိယုတ်ကြီးတွေဆိုတာကလည်းကိုယ်တည်းကအတွေ့အထိထင်ရှားရမှာစူးစိုက်ပြီးရှုမှတ်နေရင်တစ်ခုခုကိုတော့ထင်ရှားတွေ့ပြီးသိပြီးသွားနိုင်ပါတယ်ဒါကြောင့်မဟာဝိယုတ်ကြီးတွေကသာပြီးထင်ရှားသိသွားရအောင်ကိုယ်တည်းကအတွေ့အထိထင်ရှားရမှာစူးစိုက်ပြီးရှုမှတ်ဖို့ရာအရေးအကြီးဆုံးပဲဆိုတာကိုအခြေခံအဖြစ်နဲ့နားလည်ထားကြရမယ်။ကဲအခုဒီကသာပြီးရှုမှတ်ပုံကိုကြည့်ပြောသွားတော့မယ်။ကိစ္စတောင်းကင်းစင်ပြီးဒုလမှုစိတ်ညစ်မှုရနေတဲ့အချိန်မှာဒီနေ့လုံးတညလုံးမဟုတ်တော့မှနိုင်ပိုင်းလောက်ပဲဖြစ်ဖြစ်မနေ့ပိုင်းလောက်ပဲဖြစ်ဖြစ်နေ့တိုင်းနေ့တိုင်းကိုယ့်အတွက်အားထုတ်စရာအချိန်လေးဟာလူတိုင်းလူတိုင်းမှာရှိစေရမယ်။အဲဒီလိုလွတ်လပ်မှုစိတ်ငြိမ်မှုရနေတဲ့အချိန်ကာလမှာတရားထုတ်ဖို့ထိုင်နေတယ်ဆိုတော့ဒီလိုထိုင်နေရင်မဖို့နိဗ္ဗာန်ရောက်ဖို့အပေပေးကလွတ်ဖို့တရားထုတ်ရတော့မယ်လို့ကျေးဥစွာဒီလိုနှလုံးသွင်းပြီးစိတ်ကိုအားတက်စေရမယ်။ပြီးတော့ကိုယ်ထဲမှာစိတ်နဲ့ဆိုင်ပြီးထိုင်နေထိုင်နေလို့မပြတ်မှန်နေပါ။ထိုင်နေဆိုတဲ့ဒီအဆိုမျိုးကတော့စိတ်ထဲကသာနှလုံးသွင်းဖို့ပါပဲ။အစကတော့ဖိုးနေဖို့မလိုပါဘူး။မှဆိုတာကလည်းသိအောင်လို့ရှုတာနှလုံးသွင်းတာပဲ။ဒါကြောင့်ထိုင်နေထိုင်နေလို့မှတ်တိုင်းမှတ်တိုင်းအောက်ပိုင်းကိုကခွေးလို့အထက်ပိုင်းကိုကထောင်းလို့တောင့်ပြီးထိုင်နေတာကိုမျက်စိနဲ့မြင်တယ်လို့သိသိချာချာပဲသိသိသွားစီရမယ်။သမာဓိညာရင်လာတော့ထိုင်လို့တဲ့စိတ်ကြောင့်အသည့်အသည့်တောင်းနေတောင်းနေပြီးထိသိရတဲ့ထိုင်မှုအမူအရာပရမယုတ်သက်သက်ကိုကြီးသိသိသွားပါလိမ့်မယ်။ဒါကြောင့်ကိုယ်ထဲမှာစူးစိုက်ပြီးထိုင်နေထိုင်နေလို့သာမပြတ်ရှုမှတ်နေရမယ်။ထိုင်နေလို့ကြီးမှတ်နေရတာကိုလွယ်လွန်းနေတယ်လို့ထင်ရင်လည်းဇမစီကပဲဖြစ်ဖြစ်တခြားကိုယ်စီပိုင်းတွေကပဲဖြစ်ဖြစ်ထင်ရှားထိပိနေတဲ့ဒဏ္ဍာရီကိုစူးစိုက်ပြီးထိရဲလို့လည်းမှတ်လိုက်ပါဦး။အဲဒီလိုမှတ်တဲ့အခါမှာလည်းသိသိနေတာလေးကိုသိသိချာချာသိသွားစေရမယ်ပြီးတော့ကိုယ်ထဲမှာပြန်ပြီးထိုင်နေလို့မှပြီးတော့ထိရမှာစူးစိုက်ပြီးထိတယ်လို့မှဒီနည်းဖြင့်ထိုင်နေထိတယ်ထိုင်နေထိတယ်လို့ထိုင်ရမှာတလဲထိရမှာတလဲဒီလိုမှတ်နေရမယ်လက်အိမ်နေရင်လည်းပဲဒီလိုနီးတူမှတ်နိုင်ပါတယ်အိတ်တယ်ထိတယ်အိတ်တယ်ထိတယ်လို့ဒီလိုမှတ်နေုံပါပဲဒီလိုအထိုင်နဲ့အထိအိမ်နဲ့အထိရွှေပြောင်းရွှေပြောင်းပြီးမှတ်ရတာကိုစိတ်ပင်ပန်းတယ်လို့ထင်ရင်ဒီတဲ့မှတ်လွယ်လွယ်တာကတော့ဘိုက်ကဖောင်းတက်လာတာနဲ့ပင်ကျသွားတာပဲအဲဒါကိုမှတ်ရတာကတော့ကိုပြီးလွယ်ကူတတ်တယ်ဒါကြောင့်ဆရာတော်တို့ကယောဂီတွေကိုအများအားဖြင့်ဒီဖောင်းပင်မှုကစားပြီးရှုမှတ်ဖို့ညွှန်ကြားနေတယ်ကျေဥစွာဘိုက်ကိုစိတ်နဲ့စားပြီးကြည့်နေရမယ်ဖောင်းတက်လာတာကိုလည်းတွေ့ရမယ်ပင်ကျသွားတာကိုလည်းတွေ့ရမယ်သိနေစိုက်ကြည့်နေုံနဲ့မထင်ရှားသေးဘူးဆိုရဲဘိုက်မှာလက်နဲ့ထိတာထင်ရှားလာလိမ့်မယ်အဲဒီလိုထင်ရှားလာတော့ဘိုက်ကရုပ်တွေဖောင်းကျွလာတာကိုဖောင်းတယ်လို့ပဲမှပိန်ကျသွားတာကိုပိန်တယ်လို့ပဲမှဖောင်းစားကဖောင်းဆုံးတယ်အောင်ပိန်စားကပိန်ဆုံးတယ်အောင်တွေ့ချင်းရွေ့ရွေ့သွားတာကိုမျက်စိနဲ့မြင်သလိုထင်ထင်ရှားရှားသိသိသွားစေရမယ်အဲဒီလိုသေသေးချာချာသိအောင်ဖောင်းနိုင်ပိန်နေစူးစိုက်ပြီးဖောင်းနေပိန်နေဖောင်းနေပိန်နေလို့မပြတ်ရှုမှတ်နေရမယ်ဒီလိုမှနေရင်စိတ်ကတခြားကိုလည်းဖက်ထွက်သွားလေဦးမယ် လူကအိမ်မှာရှိနေပေမဲ့စိတ်ဆိုတာကတော့မနေဘူး။သူကမျိုးတယ်၊ရွာတယ်ရော။တခြားနေရာတွေရောရှောက်ပြီးလဲနေတဲ့။လုံခင်းကိုင်ငင်းတွေကိုလည်းကြံစည်စဉ်းစားနေတဲ့။အဲ့လိုစိတ်ကူးကြံစည်မှုတွေကိုလည်းထွက်တယ်၊သွားတယ်၊စိတ်ကူးတယ်၊ကြံတယ်၊စဉ်းစားတယ်စသည်ဖြင့်ဒီတိုင်းဒီတိုင်းလိုက်ပြီးကျူးမရမယ်။ပြီးတော့ဖောင်းတယ်၊ပိန်တယ်၊ဖောင်းတယ်၊ပိန်တယ်လို့ပြန်ပြီးမှန်ရတိုင်းပဲမှတ်နေကြမှာပဲ။ဒီလိုဖြစ်ပေါ်တိုင်းသောစိတ်ကလေးတွေကိုကျွမှပြီးပြီးနေတာကစိတ်ဓာနုပသနာတဲ့ပြီးတော့ကိုယ်ထဲမှာညောင်းမှုပုံမှုရာရာမှုနာကျင်မှုစတဲ့မခံနာတဲ့ဝေဒနာလေးတွေကလည်းအထင်ရှားပေါ်ပေါ်လာလိမ့်မယ်အဲ့ဒါတွေကိုလည်းစူးစမ်းပြီးညောင်းတယ်ညောင်းတယ်ပူတယ်ပူတယ်စသည်ဖြင့်မပြောင်းမချင်းကျွမှရမယ်ဒီလိုဝေဒနာတွေဟာသမာဓိညာအားကောင်းလာတော့မှတ်နေရင်မကြခင်ပဲကြောက်ကြောက်သွားပါလိမ့်မယ်အဲ့လိုပြောက်သွားတော့ဖောင်းနေပိန်နေလို့မှန်မြဲပြန်မှတ်နေုံပဲဒီလိုဝေဒနာတွေကိုကျွမပြီးသိနေတာကတော့ဝေဒနာနုပသနာပဲညောင်းလို့ပူးလို့မခံပါလို့ပြင်းပြင်းလာကြရင်လည်းအဲ့ဒီစိတ်ကိုပဲပြင်းပြင်းနဲ့ပြင်းပြင်းနဲ့လို့မှတ်ရမယ်လက်ခြေတွေပြုပြင်းတဲ့အခါမှာလည်းပြုပြင်းတိုင်းကြွတယ်ကြွတယ်ရွှေ့တယ်ရွှေ့တယ်ကိုွေးတယ်ကိုွေးတယ်စသည်ဖြင့်သူဆိုင်ဆိုင်ကျူမာပြီးပြုပြင်ရမယ်အားလုံးဖြည်းဖြည်းချင်းပဲပြုပြင်ရမယ်ညာညာကြီးပြုပြင်ရင်တော့ဘာမှသိမှာမဟုတ်တော့ဘူးထခြင်းနဲ့ခါမှလဲထခြင်းနဲ့ထတယ်လို့မှတ်ပြီးတော့ရွေချင်းကြွတ်တက်လာတဲ့ကိုယ်ကိုစူးစိုက်ပြီးထတယ်လို့မှတ်ရင်ဖြည်းဖြည်းပဲထရမယ်ရမ်းပြီးတော့တောင့်ပြီးရနေတဲ့ကိုယ်ကိုစူးစိုက်ပြီးရတယ်လို့မှတ်ရမယ်လာကြည့်မြင်ကြည့်တယ်မြင်တယ်လို့မှတ်လိုက်ရအောင်မယ်သွားတဲ့ခါမှတော့သွားတယ်လို့ပဲဖြစ်ဖြစ်ညာလာနေပဲလာနေလို့ပဲဖြစ်ဖြစ်ကြွတယ်လှမ်းတယ်ချတယ်လို့ပဲဖြစ်ဖြစ်စူးစူးဆိုင်ဆိုင်ကျူမာပြီးသွားရမယ်ခြေလှမ်းတိုင်းခြေလှမ်းတိုင်းခြေတော့ကြွလာသည်ကစားပြီးနင်းချပြီးတဲ့အောင်တရွေချင်းရွေ့ရသွားတာကိုသူသေးချာချာတိတိသွားစီရမယ်အတူချုပ်ပြောရမယ်ဆိုရင်သွားနေတဲ့အခါမှာခြေလှမ်းကိုပဲစူးစိုက်ပြီးတော့သွားတယ်လို့ပဲဖြစ်ဖြစ်ပဲလာနေညာလာနေလို့ပဲဖြစ်ဖြစ်ကြွရတယ်လမ်းနဲ့ချရတယ်လို့ပဲဖြစ်ဖြစ်မပြတ်မှတ်ပါဘူးပဲ။ဒိုင်းနေတဲ့အခါအိတ်နေတဲ့အခါများမှာတော့အထူးမှဇာမရှိရင်ဘိုက်ကဖောင်းတာပိန်တာကိုပဲစူးစိုက်ပြီးဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်လို့မပြတ်မှတ်နေုံပါပဲ။ဒီထက်ကစိတ်ကူးစဉ်းစားမှုတွေဖြစ်လာရင်အဲ့ဒီစိတ်ကူးတွေကိုလိုက်ပြီးမှတ်ရမယ်။ပြီးရင်ဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်လို့ပြန်ပြီးမှတ်သွားုံပါပဲ။ဒီထက်ကညောင်းမှုပူမှုနာကျင်ကြိုက်ခဲမှုအစရှိတဲ့ဝေဒနာအထူးတွေပေါ်လာကြရင်လည်းအဲ့ဒီဝေဒနာတွေကိုလိုက်ပြီးမှတ်ရအောင်မယ်။ပြီးရင်ဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်လို့ပြန်ပြီးမှတ်ပါရုံပါပဲ။ခွေးမှုသားမှုလှူရှားမှုပြည့်ပြည့်မှုကြည့်ကြရင်လည်းအဲ့ဒါတွေကိုလိုက်ပြီးမှတ်ရအောင်မယ်။ပြီးရင်ဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်လို့ပြန်ပြီးမပြတ်ဆက်မှတ်ပါရုံပါပဲ။ဒီနေ့တိုင်းနေ့စဉ်နာယီဝဲတနာယီစသည်ချင်းရိုးသေးသေးမပြတ်ချူမှတ်သွားမယ်ဆိုရင်ဒီနေ့တဲ့ဒီနေ့ဒလတဲ့ဒလသမာဓိညာတွေရင့်ရင်ပြီးကိုယ်တိုင်သည့်ဝိပဿနာတွေကိုယ်တိုင်သည့်ဝိပဿနာဉာဏ်တွေထူးထူးခြားခြားဖြစ်လာနိုင်ပါတယ်ဒီလိုဖြစ်မှုတဲ့ပုံပေါ်များလည်းရှိနေပါတယ်ဝိပဿနာဉာဏ်ပြည့်စုံလာတော့မဲ့ဉာဏ်ဖွဉာဏ်ဖြင့်နိဗ္ဗာန်ကိုတွေ့မြင်သွားနိုင်ပါတယ်ဒါကြောင့်မဲ့ဖို့နိဗ္ဗာန်ကိုလက်ငင်းရစေနိုင်တဲ့ဝိပဿနာလုံငန်းစဉ်ကြီးကိုတော့ငှရပေပြီလို့ဝမ်းမြောက်ဝမ်းသာပြီးဒီလုံငန်းစဉ်တိုင်းရှုမှတ်၍မကြခင်မဲ့ဖို့နိဗ္ဗာန်ကိုတွေ့မြင်ပြီးအပေဘေးကြီးကလုံးဝလွတ်မြောက်သွားပြီတော့မယ်လို့ယုံကြည်စိတ်ချပြီးယူယူစားစားအားထုတ်ကြမယ်။ဟောသင်္ကကြနေပြီတရားတော်ကိုဆုံးသတ်တော့လား။နေ့စဉ်နာယီဝဲဖြစ်စေတနာယီနှစ်နာယီဖြစ်စေယူသည်သည်ရှုမှအားထုတ်ကြ၍ဘုရားရဟန္တာအရိယာအရှင်မြတ်တို့မျက်မှောက်တွေ့ရသိရသောနိဗ္ဗာန်တရားတော်များကိုမဲ့ညာဖုညာဖြင့်လင်းမြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်သတည်း။Bye.